မင်းစက်တာဝလာမိသားစုရဲ့မှာကမ္ဘာကနေအဝေးဆုံးမှာရှိနေတဲ့ပလူတိုဂျူငယ်ကလေးအထိရောက်အောင်လူသားတွေအောင်မြင်မြင်သွားနိုင်ပြီဆိုတာကိုဒီတစ်ပတ်မှာပြောပြပါမယ်။လွန်ခဲ့တဲ့9နှစ်ခွဲလောက်ကနေအာဂါတာနဲ့ဆက်တင်ခဲ့တဲ့မောင်းလို့မပါတဲ့ American အာဂါတာရဲ့ New Horizons ဟာစက်တာဝလာရဲ့အဆွန်မှာရှိတဲ့ပလူတိုစီရောက်တဲ့အထိအလုတ်လုံနေစေပါ2015 July 14ရက်အင်္ဂါနေ့မှာတော့မိုင်ပေါင်းတန်ပေါင်း3000အာကာသခီးပေါက်နေပြီဖြစ်ပြီးရေခဲတွေချောက်ခဲတွေနဲ့ဖွဲ့စည်းထားတဲ့ပလူတိုနားကိုရောက်သွားတာဖြစ်ပါတယ်။ဒါဟာ American အာကာသစူးစမ်းရေးအဖွဲ့ NASA ရဲ့နှစ်ပေါင်း50ကျော်စူးစမ်းမှုတွေထဲကအောင်မြင်မှုမှတ်တိုင်ဖြစ်နေတဲ့သမိုင်းတွင်တဲ့အောင်မြင်မှုပါ။ပလူတိုနဲ့အနီးဆုံးနေရာအထိကပ်နိုင်ခဲ့ပြီးတဲ့နောက်13နာရီလောက်အကြာမှာတော့တနအီကိုမိုင်ပေါင်း3000နှုန်းနဲ့ပြန်နေတဲ့အာကာသယင်ဟာသူ့ပလူတိုကိုဖြတ်နေပြီဆိုတာကိုအချက်ပေးဆက်သွယ်လာခဲ့ပါတယ်။ဒီအာကာသခီးစင်မှာမပေါမကွင်းနဲ့ရှင်တန်နေတယ်ဆိုတာကိုအချက်ပြတဲ့ဒီအချက်ပေးတံကိုလက်ခံယူတဲ့မြေပြင်စခန်းကတော့ American ရှေ့ချမ်း Maryland ပြည်နယ်ထဲမှာရှိပါတယ်။သူ့ကို Baltimore မြို့ပြင်မှာရှိတဲ့ Johns Hopkins တက္ကသိုလ်အသုံးချယူပပေးတာဌာနဓာတ်ခွဲခန်းကနေထိန်းချုပ်နေတာပါ။New Horizons ရဲ့ Radio ချက်ပေးဆက်သွယ်မှုရတဲ့အချိန်မှာထိန်းချုပ်ရေးစခန်းကတာဝန်ခံတွေပြောဆိုလှုပ်ရှားနေတာတွေကိုသောတာရှင်တွေသိကြကြမှာပါ
We are in Lockwood telemetry with the spacecraft
မြေပြင်ထိန်းချုပ်တဲ့စခန်းကိုအာကာသယာဉ်ကနေအချက်နဲ့တွေအလုံးလျောက်ပြန်ပြီးပို့နိုင်အောင်လုပ်ပေးတဲ့စနစ်ကိုချိတ်ဆက်နိုင်ပြီဖြစ်ကြောင်း New Horizons အစီအစဉ်တာဝန်ခံ Alice Bowman ကကြေညာလိုက်တဲ့အခါမှာတော့အားလုံးတပြင်းချနိုင်ခဲ့ပါတယ်အာကာသယာဉ်တိတ်တိတ်ချာချာအလုံးလုံးနေကြောင်းအချက်ပြမှုကိုရခဲ့တဲ့အတွက်ဒါဟာတကယ့်အောင်မြင်မှုတည်းလို့ဒီအစီအစဉ်ရဲ့ဦးဆောင်သိပ္ပံပညာရှင်တဦးဖြစ်တဲ့ Alan Stan ကပြောပါတယ
် I'd like to characterize that DSN pass you all just watched as one small step
အာကာသဟင်းလင်းပြင်ကွန်ရက်ကိုအခုလိုချိတ်ဆက်နိုင်လိုက်တာဟာဒီ New Horizon အတွက်ခြေလှမ်းလေးတစ်လမ်းဖြစ်သလိုလူသားတွေအတွက်လည်းတကယ်ကြီးကျယ်တဲ့အောင်မြင်မှုခြေလှမ်းတစ်ရက်ပါလို့ကျွန်တော်တင်စားပြောချင်ပါတယ်
American နိုင်ငံ New York ကနေအိန္ဒိယနိုင်ငံ Mumbai မြို့လောက်ရှိတဲ့မိုင်ပေါင်း 9,950 လောက်အကွာအထိဒီအာကာသယာဉ် Pluto နားကိုကပ်သွားချိန်မှာ Pluto ကအပိုင်းစာတွေထိမှန်ပြီးပျက်စီးတာမျိုးရှာရှာပါပါလေးဖြစ်သွားနိုင်တာပါ။အာကာသယာဉ်အခုလိုကပ်သွားချိန်အတွင်းမှာ Pluto နဲ့ပတ်သက်တဲ့အချက်အလက်ပေါင်းများစွာကိုမှတ်တမ်းတင်စုဆောင်းခဲ့တာမို့ဒီအချက်အလက်တွေကိုပြန်ပြီးမပို့နိုင်ခင်ဒီရင်လေးမပြတ်မစီးရှိနေဖို့လိုပါတယ်။ဝိုင်းတော်သားတွေကမမ်းလို့ခေါ်ကြတဲ့ New Horizons အစီအစဉ်တာဝန်ခံ Alice Bowman ကဒီရင်ကလေးကြမ်းကြမ်းမာမာနဲ့မပြတ်မစီးရှိနေပါတယ်လို့အတည်ပြုပါတယ
် I was very happy to go on and collect more science
အာကာသယာဉ်လေးကောင်းကောင်းမွန်မွန်လက်လက်ဆက်ဆက်ရှိပါတယ်ဆက်ပြီးတော့လဲပျော့ပျော့ရွှင်ရွှင်နဲ့အလုပ်ကောင်းကောင်းလုပ်ဆက်လုပ်မှာပါသိပ္ပံအချက်လက်တွေပိုကားဖို့ရှိတဲ့အပြင်ပင်မကွန်ပျူတာစနစ်မှာအချက်လက်မှတ်တမ်းတင်ဆက်ရှိပါတယ်ထိချုပ်ခံကအင်ဂျင်နီယာတွေကလည်းမှတ်တမ်းတင်ဆက်ကငကိုခန့်မှန်းထားတဲ့အတိုင်းအလုပ်လုပ်နေတယ်လို့သတင်းပို့တာမို့ဒီအာကာသယာဉ်ကအချက်အလက်တွေကိုမှတ်တမ်းတင်နေတယ်ဆိုတာသိရပါတယ်
။ New Horizons ယာဉ်ဟာဆက်ကြောလာရဲ့အဆွမ်းမှာရှိတဲ့ဂြိုလ်သေးလေးဖြစ်တဲ့ Pluto နဲ့အနီးဆုံးနေရာကိုကပ်သွားပြီးတဲ့နောက်နောက်ထပ်8နာရီလောက် Pluto ဝန်းကျင်ကလေထုကိုလေ့လာဖို့အတွက်စမ်းသပ်တိုင်းထွာမှုတွေကိုဇက်တိုက်လုပ်ခဲ့သလို Pluto ရဲ့ပင်မလာတဲ့ဇင်းဖြစ်တဲ့ Charon ကိုပါဓာတ်ပုံတွေရပ်ယူခဲ့တာပါ။ဒီစုဆောင်ရယူတဲ့ဓာတ်ပုံတွေနဲ့အတူအချက်လက်တွေကိုကဘာကိုပြန်ပို့มาဖြစ်ပါတယ်။အခုလိုအချက်လက်တွေစုဆောင်နေချိန်မှာအနှောက်အယှက်မရှိစေဖို့အတွက်ကဘာနဲ့ခိတ္တအဆက်အသွယ်ဖြတ်တောက်ထားဖို့လည်းစီစဉ်ထားပါတယ်။ New Horizons ကဒီအချက်လက်အများအပြားကိုစုဆောင်မှာမို့သူကနေကဘာကိုပြန်ပြီးပို့မယ်အချိန်ဟာ16လလောက်ကြာမယ်လို့ NASA ကပြောပါတယ်။ဒီစီမံကိန်းဟာအခုဆိုဒေါ်လာ3,900လောက်ကုန်ကျနေပြီဖြစ်ပါတယ်။ဒါပေမဲ့ NASA ရဲ့နှစ်ပေါင်း50ကျော်စုဆောင်မှုကနေသိပ္ပံဆိုင်ရာအောင်မြင်မှုကအဖိုးမဖြတ်နိုင်ဘူးလို့ NASA ကစီမံခန့်ခွဲရေးတာဝန်ခံ Charlie Bolden ကပြောပါတယ်
။ Once again we've achieved a historic first.
ကျွန်တော်တို့သမိုင်းဝင်အောင်မြင်မှုတစ်ခုရခဲ့တယ်ဆိုတာကိုပထမဆုံးထပ်ပြောပါရစေ။အမေရိကန်ပြည်ထောင်စုဟာ Pluto ပထမဆုံးရောက်တဲ့နိုင်ငံဖြစ်နေပါပြီ။ဒီစီစဉ်ကနေကျွန်တော်တို့ရဲ့နေမိသားစုထဲမှာရှိတဲ့ဂျူတိုင်းဂျူတိုင်းကိုကျွန်တော်တို့အရောက်သွားနိုင်ပြီလို့ပြောနိုင်ပါတယ်
။ Pluto ဟာရေခဲမုန်တွေဥက္ကာပြန်တွေနဲ့ပြည့်နေတဲ့ကွီပါဘတ်ပတ်လန်းထဲမှာရှိပြီးအခုအာကာသယာဉ်ရောက်နေတဲ့နေရာကတော့ကမ္ဘာကနေမိုင်တန်ပေါင်း3000လောက်မှာပါဒီကွီပါဘတ်လန်းကို1992ခုနှစ်မှာစတွေ့ခဲ့တာဖြစ်ပြီးသူဟာနက်ပျွန်းဂြိုလ်ထက်ပိုပြီးဝေးတဲ့နေရာမှာရှိပါတယ်ဆန်ညာအသေးလေးအရွယ်ရှိတဲ့ New Horizons ဟာမပြတ်မစီးပဲအဲ့ဒီနေရာကနေကမ္ဘာကိုပြန်ပြီးတင်းပို့နေနိုင်တာမို့ဒီအာကာသဟင်းလင်းပြင်တွေက တိတ်ပံပညာရှင်တွေမေးခွန်းထုတ်နေကြတဲ့ပဟိလိတွေအတွက်အဖြေတွေမကြခင်မှာရနိုင်တော့မှာဖြစ်ပါတယ်။သူကပြန်ပြီးပို့တဲ့ဓာတ်ပုံကိုမြင်လိုက်တဲ့အခါမှာတိတ်ပံပညာရှင်တွေအဖို့ပင်ပန်းသမျှတွေပျောက်ကုန်လာပါ။အရင်ကနိုက်ထရိုဂျင်ထန်းဝယ်တွေနဲ့မှိုင်းမုန်းနေတဲ့လေလူကြောင့်ဘာမှကိုယ်ကိုယ်ပြပြမသိခဲ့ရတဲ့ဘလူးတိုကိုမျက်ဝါးထင်ထင်မြင်ရတဲ့အခါမှာအရင်နာဆာအာကာသယာဉ်မှူးဟောင်းချက်ဖြစ်တဲ့ဂျွန်ဂရန့်စ်ဖဲလ်က
Pluto has turned out to be an extraordinarily complex and interesting world.
Pluto ကိုမြင်လိုက်ရတဲ့အခါမှာတော့သူ့ဖွဲ့စည်းပုံကတကယ်ကိုရှုပ်ထွေးပြီးတိတ်ကိုစိတ်ဝင်စားစရာကောင်းတာကိုတွေ့ရပါတယ်။ဟုတ်ပါတယ်။လက်တွေမဟုတ်ရင်တော့ဘယ်ဟာကိုမှရေရာမသိနိုင်ပါဘူး။အခုတော့သူ့ကိုပထမဆုံးအချိန်ဖြစ်ကျွန်တော်တို့သိလာပါပြီ
။အာကာသရှင်ကနေကဘာကိုရေဒီယိုအချက်ပြစနစ်နဲ့သတင်းပြန်ပို့တဲ့အခါမှာအလင်းပြေနှုံအတိုင်းပို့တာမို့ကဘာကိုရောက်ဖို့အတွက်အချိန်ပြန်၄နာရီခွဲလောက်ကြာပါတယ်။သူကပို့ပေးတဲ့အချက်လက်တွေအရဆိုရင်အရင်ကဂျိုကြီးကိုလုံးထဲမှာထည့်ထားတဲ့ကဘာကနေအဝေးဆုံးမှာရှိနေတဲ့ဘလူးတိုဟာငိုတွက်ထားတာထက်နည်းနည်းပိုပြီးကြီးနေတာတွေ့ရတယ်လို့အလန်စတန်ကပြောပါတယ
် We've discovered that Pluto's a little bit larger than we anticipated. We now have good measurements of its diameter.
ဘလူးတိုဟာကျွန်တော်တို့ငိုကမှန်းဆထားတာထက်နည်းနည်းလေးပိုကြီးနေတာကိုတွေ့ရပါတယ်။သူ့ကိုအခုကောင်းကောင်းတိုင်းတာနိုင်ပါပြီ။သူ့အချင်းဝက်က1185ကီလိုမီတာရှိပါတယ်။သူ့ကိုကွီပါပက်လန်းထဲကအကြီးဆုံးအဆိုင်ခဲဖြစ်ပြောဆိုကြတော့မှာပါ။အခုဆိုရင်သူ့ဒုတွေကဘလောက်ရှိတယ်ဆိုတာအတိအကျသိရပြီဖြစ်တယ်လို့သူ့အရွယ်စားကလည်းပုံပြီးကြီးနေတဲ့အတွက်ဒါဟာသိပ္ပံဆိုင်ရာမှာအတော့ကိုအရေးပါပါတယ်
။ပလူတိုကိုနိုင်ငံတကာနက္ခတ်ဗေဒအသင်းကြီးကလည်း2006ခုနှစ်မှာဂျိုသိန်းဂျိုမွှားဆင်းတဲ့ကိုပြောင်းပြီးထည့်ခဲ့တာဖြစ်ပါတယ်။အခုဆိုရင်နက်ကျွန်းတက်ပိုးပြီးဝေးတဲ့နေရာကကွီပါပက်လန်းထဲမှာရှိတဲ့ထောင်ပေါင်းရှိတဲ့ဂျိုသိန်းဂျိုမွှားလေးတွေကျဲတကွန်တွေဥက္ကာခံတွေထဲမှာရှိနေတဲ့ Iris နဲ့ Pluto ကပိုးပြီးကြီးတယ်လို့တင်ဝင်မှတ်တမ်းတင်နိုင်ပြီဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လက်ဝင်နေမှာ။